နေပြည်တော်ဝစ်တန်ရှေးပုဂ္ဂလိကမူကြိုကျောင်းက၃နှစ်အရွယ်မိန်းကလေးလင်ပန်းဆိုင်ရာစောသားခံခဲ့ရတာနဲ့ပတ်သက်ပြီးတန်တရာတရားခံအဖြစ်ဆွတ်ဆွဲခံထားရသူကိုအောင်ကြီးကိုဒီကနေ့တရားရုံးကလွှတ်ပေးလိုက်ပါပြီ။ဒီကနေ့၃ချိန်မြောက်ရုံးချိန်မှာဆရာမဒေါ်နှင်းမှုအပါအဝင်ဆရာမ၂ဦးကိုစစ်ဆေးခဲ့တဲ့အကြောင်းအပြည့်အစုံကိုတော့ VOA သတင်းတောက်စုစုကပြောပြပေးပါမယ်ရှင်။
ဗီတိုရီယာလိုလူတည်များတဲ့၃နှစ်အရွယ်မိန်းကလေးဂျိမ်းမိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့အမှု၃ချိန်မြောက်ရုံးချိန်ကိုနေပြည်တော်တက္ကသိုလ်ခရိုင်တရားရုံးမှာဒီကနေ့စစ်ဆေးခဲ့ပါတယ်။ဒီမှုမှာစစ်ဆေးရမယ့်တပ်သေး26ယောက်ထဲက19ဦးကိုစစ်ဆေးအပြီးမှာတော့တန်မြတ်တရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးဟာအမှုကျူးလို့ကြောင့်အထောက်အထားမပေါ်ပေါက်တဲ့အတွက်ကြောင့်ပြန်လွှတ်ပေးခဲ့တယ်လို့ကိုအောင်ကြီးဘက်ကလိုက်ပါဆောင်ရွက်ပြီးနေတဲ့ရှင်းလင်းဦးခင်မောင်စောကဒီကနေ့ရုံးချိန်အပြီးမှာပြောပါတယ
်။တပ်သေး26ယောက်19ယောက်ရှိတယ်။အဲ19ယောက်ကိုဆက်လိုက်တယ်ဆိုတာအမှုကျူးလွန်ကြတာအထောက်အထားတနအူးတတိခံချက်ဆိုတာပေါ့ဗျာကျွန်တော်မပေါ်ပေါက်တဲ့အတွက်ကြောင့်ရာဇွေကြီးဆုံးပုံမှန်153နှစ်အရာဆက်လိုက်တယ
်ကိုအောင်ကြီးကိုလွှတ်ပေးလိုက်တာဟာတရားသေးလွှတ်တော်မဟုတ်တဲ့အတွက်သူ့ကိုလွှတ်ပေးလိုက်တဲ့အမိန့်အပေါ်ကိုမချေနှက်လို့တိုင်းတရားရုံးအထိတက်ခဲ့မယ်ဆိုရင်လည်းအခမဲ့လိုက်ပါဆောင်ရွက်ပေးဦးမယ်လို့ကိုအောင်ကြီးရဲ့ရှင်နေဒေါ်စုဒါလီအောင်ကအခုလိုပြောပါတယ်
တရားသေးလွှတ်တာတော့မဟုတ်ဘူးသူကဟိုကပေါ့နော်တက်တဲ့လူချင်းမပေါ်ပါလို့လွှတ်လိုက်တာဖြစ်တယ်ဒီအမိန့်ကိုမချေနိုင်ရင်ဒီဥပဒေရုံးလို့ရဲတော့ရောတိုင်းဝတက်ခွင့်ရှိသေးတယ်ပေါ့နော်သူတို့ဒီသူတို့တက်မတက်တော့ကျမကမသိဘူးပေါ့နော်ဒါကျမတို့ကဒီကဏ္ဍမှာပြီးသွားပြီပေါ့နော်တကယ်လို့တစ်ခက်တစ်ခါတက်ခဲ့တယ်ဆိုရင်လည်းကျမတို့ကအောင်ဦးတက်ကအားနဲ့လိုက်ပြီးကိုဝင်မလေဘူး
ကိုအောင်ကြီးဟာဒီမှုကိုချုပ်ရက်နဲ့6လကျော်ကြာတရားရင်ဆိုင်ခဲ့ရတာပါဒီကိစ္စမှာပဲပြန်လည်လွတ်မြောက်လာတဲ့ကိုအောင်ကြီးကသူ့မှရွေးဆွဆွဲခံရတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ကျွန်တော်တကယ်ကလေးလေးပေါ့မကျွလို့ရပါဘူးကျွန်တော်ရဲ့စိတ်ဓာတ်ကြီးကျွန်တော်မနက်စောပေါ့ဟောခုဒီနေရာမှာရှိတာကျွန်တော်မဟုတ်တဲ့အတွက်ကျွန်တော်တရားရုံးကတရားသူကြီးကိုလည်းပေးနေတယ်ကျွန်တော်အများကြီးကျေးဇူးတင်ပါတယ်ဒါတော့ကြီးနေတယ်ဘယ်လိုစီစဉ်မလဲပေါ့နော်
ဗီတိုရီယာအမှုဟာလူများကစိတ်ဝင်စားနေတဲ့အမှုဖြစ်တယ်လို့တမနာယုံကလည်းစောင့်ကြည့်နေတဲ့အမှုတစ်ခုပါ။အမှုမှာအရေးကြီးသက်သေတစ်ခုဖြစ်တဲ့ Western Hill မူကြိုကျောင်းက CCTV မှတ်တမ်းမှာပျောက်ဆုံးနေတဲ့ file တချို့ကိုမြန်မာနိုင်ငံကွန်ပျူတာပညာရှင်အသင်းဦးဆောင်တဲ့အဖွဲ့ကဒက္ခိဏခရိုင်တရားရုံးမှာစစ်ဆေးနေပြီးတွေ့ရှိချက်တွေကိုတရားရုံးမှာပြန်လည်တင်ပြဖို့လှုံ့ဆော်နေပါတယ်။ဗီတိုရီယာရဲ့ဖခင်ဖြစ်သူကလည်းကလေးငယ်ကိုစစ်ဆေးထားတဲ့ DNA ကိုပြည်ပမှာထပ်မံစစ်ဆေးခွင့်ရဖို့ဒက္ခိဏခရိုင်တရားရုံးကိုတောင်းဆိုထားပါတယ်။